ခုဆိုရင်ဒီဘူးသီးတောင်မောင်တော်ဒေသတွေမှာဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေကြတဲ့ INGO ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဒေသခံတွေကဒီဒေသတွေကနေထွက်ခွာပေးဖို့ဆိုပြီးတော့တောင်းဆိုနေကြတဲ့အခြေအနေတွေကိုတွေ့ရပါတယ်ဆိုဒီအခြေအနေတွေအပေါ်မှာဆရာဦးလှတဲ့ရင်အမြင်နဲ့သဘောထားအရင်သိချင်ပါတယ်ရှင
်အမြင်ကတော့ကသူဒေသခံတွေအနေနဲ့ပေါ့နော်အဲ့ INGO တွေရဲ့လုပ်ရတဲ့အပေါ်မှာအထူးသဖြင့်တည်င်းဒီနဲ့ပတ်သက်ပြီးတော့ပေါ့နော်အမှားတွေကိုပြေးပြီးတော့ကျွန်တော်တို့ဒေသလူမျိုးတွေပုံမှန်တော့၎င်းပေါ့နော်နိုင်ငံတော်ပုံမှန်တော့၎င်းနိုင်ငံတကာရဲ့ပြရုပ်မှာမကောင်းကောင်းမကောင်းအောင်ပြုလုပ်တယ်အဲဒီလူတွေအနေနဲ့ကျွန်တော်တို့ခိုင်ပြည်နယ်ရခိုင်ဒေသရဲ့အကျိုးစီးပွားအတွက်ဝင်ရောက်ဆောင်ရွက်ပေးတာမဟုတ်ဖဲနဲ့ပေါ့နော်ဟိုသူတို့လှုပ်ဆောင်ချက်တွေဟာကျွန်တော်တို့ရဲ့ဒေသကိုထိခိုက်ရထိခိုက်ကြောင်းဖြစ်တယ်လို့ဒီလိုပြောပြီးတော့ဆန္ဒဖော်ထုတ်နေကြတာတွေ့ရပါတယ်ခင်ဗျ
โอเคสอဒီလိုအခြေအနေတွေဖြစ်လာတာဟာဘလို့ကြောင့်လို့ဥလှသိမ်းတုံ့တက်မလဲရှင
်သူကဘုံကလေးတော့ဖြစ်တာမဟုတ်ဘူးကျွန်တော်တို့သိတာကတော့ဒီအထူးသဖြင့်ဒီ MSF နဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဆောင်ရွက်တဲ့နေရာမှာလူနာတွေကိုအရေးယူဆောင်ရွက်တဲ့ကိစ္စတွေအရင်တော့ရှိခဲ့တယ်ခင်ဗျပေါ့တော့ဘက်မှာဖြစ်တော့ကဆိုတော့ရခိုင်ဘက်ကဖြစ်တဲ့အခါမှာ MSF ကဂရုစိတ်ဆောင်ရွက်မှုအားနည်းပြီးတော့ပေါ့နော်ဟိုဘင်္ဂလီလူမျိုးတွေအပေါ်မှာအထူးဂရုပြုဆောင်ရွက်တယ်ဆိုတဲ့အချက်ဒီနောက်ပြီးတော့အခုမောင်းတော်ဒူရှီယာရန်ကိစ္စလည်းဒီ MSF ကအဖွဲ့တရားမမှန်တဲ့သတင်းတွေကိုပေါ့နော်သူတို့တက်ဆိုင်ရာတွေနဲ့ချိတ်ဆက်ပြီးတော့တင်ပြတဲ့အတွက်ကြောင့်ဟိုဒေသမှာအဲလုံခြုံရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘဝပြက်ခဲ့ရတယ်အဲနောက်အပြင်ကျွန်တော်တို့ဒီဒေသကလူတွေကိုလည်းမဟုတ်မမှန်ဆွဆွဲတဲ့အတွက်ကြောင့်ဒီအပေါ်မှာမူတည်ပြီးတော့ဖြစ်ပေါ်လာတာခင်ဗျာတချို့နေရာလေးတွေမှာလည်းဒီလိုသူတို့ဒေသခံတွေရဲ့အမြင်မကြည်လင်မှုတွေလည်းရှိခဲ့ပါတယ်အဲဒါကြောင့်ဖြစ်ကြတာပါ
โอเคလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တချို့ရဲ့အခုလိုတည်င်းမှားဟလာတုံးသက်ချက်မှားတွေကြောင့်ပုံမှန်အစိုးရအနေနဲ့ဒီအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာပြောဆိုတာမျိုးများရှိပါပြီလားရှင
်ကျွန်တော်တို့လက်တလောတော့မရှိသေးပါဘူးမရှိသေးပေမဲ့ကျွန်တော်တို့နောက်တော့ရှိလာသဘောဖြစ်ပါတယ်နောက်ပြီးတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာလာပြီးတော့ဟိုအလုပ်လုပ်နေရတဲ့ INGO တွေကရခိုင်ပြည်နယ်အစိုးရနဲ့ MOU ထိုးထားတဲ့အဖွဲ့အစည်းတွေမဟုတ်ပါဘူးခင်ဗျတော့ MOU ကတော့ပြည်ထောင်စုနဲ့ထိုးတာဖြစ်ပါတယ်ပြည်ထောင်စုကတော့နိုင်ငံတကာအမြင်ကြည့်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရတော့ကပြည်ထောင်စုကနေပြီးတော့ MOU ထိုးပြီးတော့ရခိုင်ဒေသမှာဆောင်ရွက်ဖို့လာတယ်ဆိုတော့ပုဂ္ဂိုလ်များတော့ကကျွန်တော်တို့ကခွင့်ပြုရတာပေါ့လေဆိုတော့ဒီအခုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ MSS ပေါ်မှာရခိုင်ပြည်နယ်လူထုတွေရဲ့ဆန္ဒဖော်ထုတ်မှုအနေအထားကြောင့်ပေါ့လေနောက်ပြန်လဲတုံ့ပြန်ရဖို့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်ပါတယ်ခင်ဗျာ
โอเคခုဒီ INGO နိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်းတွေရခိုင်ပြည်နယ်အတွင်းမှာအလုပ်လုပ်ကင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအနေနဲ့မူဝါဒအစ်စ်တစ်ခုချမှတ်ဖို့အစီအစဉ်ရှိပါလားရှင
်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်2008မှာတော့ကအဲ့လိုပဲကျွန်တော်တို့ပြည်နယ်အစိုးရကလုပ်နိုင်တဲ့အပိုင်းတွေရှိတယ်အဲကျွန်တော်တို့ကလုပ်ပိုင်ခွင့်မရှိတာတွေရှိတယ်ဆိုတော့ပြည်နယ်အစိုးရကတော့က INGO တွေနဲ့ပတ်သက်ပြီးတော့ကမူဝါဒတွေချဖို့ပြုဖို့ဆိုတာသူ့မှာတော့တိကျတော့မရှိပါဘူးသို့တော့ကျွန်တော်တို့လိုအပ်လို့ရှိရင်တော့ဒါဒီနဲ့ပတ်သက်ပြီးတော့ပြည်ထောင်စုအစိုးရကိုသဘောထားတင်ပြတာတွေတော့လုပ်နိုင်တဲ့အနေအထားမျိုးတော့ဖြစ်ပါတယ
်။အခုဒူချီယာရန်ဖြစ်စဉ်ကိုစုံစမ်းမှုအတွက်နိုင်ငံတော်သမ္မတကနေပြီးတော့စုံစမ်းရေးကော်မရှင်တရက်ကိုဒီဖေဖော်ဝါရီလ6ရက်နေ့ကဖွဲ့စည်းလိုက်ပါတယ
်။
ဘယ်လောက်ထိဒီအဖြစ်မှန်အတွက်ပံ့ပိုးပေးနိုင်မယ်လို့ထင်ပါလဲရှင်
။ကျွန်တော်အနေနဲ့တော့ကဒါပြည်တွင်းကိစ္စလည်းဖြစ်နေတယ်။အခုဖွဲ့စည်းပေးတဲ့အဖွဲ့မှလည်းအကြည့်တဲ့အခါမှာတကယ်အလုပ်လုပ်နိုင်တဲ့အတူတူပါတဲ့အတွက်ကြောင့်ဒီဖြစ်စဉ်ပေါ်မှာကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေဘက်ကရောနိုင်ငံတကာကရောအခမ်းအနိုင်လောက်တဲ့အစီရင်ခံစာတခုတော့သူတို့ဖော်ထုတ်နိုင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆိုတော့ဒူချီယာရန်ပြဿနာဖြစ်ခဲ့ပြီးရဲ့နောက်ပိုင်းအစိုးရအနေနဲ့ဘယ်လိုသင်ခန်းစာရလိုက်တယ်လို့ပြောနိုင်မလဲရှင်
။နော်သင်ခန်းစာတော့ဟိုအများကြီးပေါ့ဗျာပြောမယ်ဆိုလို့ရှိရင်တော့ဟိုစုံမမှုပါဘူးအများကြီးပါပဲနော်ဟုတ်ကဲ့ပါဟု
တ်ကဲ့ဆိုတော့နောက်ထပ်ဒီလိုပြဿနာမျိုးတွေထပ်မဖြေရအောင်ပေါ့လေဒီဟာကိုသင်ခန်းစာပြီးဘလူကင်တွေ့ရမယ်လို့ဥလာသိအနေနဲ့လက်တလုံးဟိုတုံ့တက်မိရရှိပါလဲရှင
်အဲဒီဟာတော့ကဟိုကျွန်တော်တို့လုံခြုံရေး site ကိုကင်တာတော့ကကျွန်တော်ဟိုတိတ်ပြီးတော့အတွင်းကြကြတော့မပြောလိုပါဘူးဒါကတော့ဝန်ကြီးချုပ်ကိုယ်တိုင်ကင်ပြီးတော့ဟိုအပတ်စဉ်အဲတက်ဆာပေါ့နော်ကျွန်တော်တို့တက်တုလုံထင်းတို့ဒီနေရတဲ့ဖွဲ့တို့နဲ့နောက်အလာဝကမိသက်အဆက်ရှိခြင်းပါတဲ့အဖွဲ့အစည်းတွေနဲ့အပတ်စဉ်တော့ဒါ review လုပ်လုပ်ပြီးတော့ကဆောင်ရွက်နေပါတယ်အဲဒီလိုပဲနောက်ထပ်မဖြစ်ရအောင်ဒီကျွန်တော်တို့ပြည်နယ်လုံခြုံရေးပေါ့နော်လုံခြုံရေးရနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ဦးဆောင်ပြီးတော့အခုဆောင်ရွက်လျက်ရှိပါတယ်နောက်တော့ဖြစ်ဖို့တော့တိတ်တော့အကြောင်းမရှိဘူးထင်ပါတယ်ဒါဆိုရင်တော့
ဟုတ်ကဲ့ဦးလာသိန်းကျေးဇူးအများကြီးတင်ပါတယ်ရှင်